Welcome to the Voice of America in Burmese.
မင်္ဂလာညမှာဒေါ်တာရှင်များရှင် VR American တန်းကနေ2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါညပိုင်း VR ညပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင် VR Radio စီစဉ်နေကို Line to Meter 3251တို့အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအတွက်စီစဉ်နေကိုတော့ကျွန်မလီမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သွင်းနေကိုအလိမ်မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အော်တိုဘာတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စ်အဖွဲ့ဝင်တည်ဆုံမှုအစ္စရေးဘက်ကထုတ်ပြန်လိုက်ပါတယ်ပုံဟန်မင်းကြီးရဲ့အာရှခီးစဉ်ဖြစ်အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပါပြီတရုတ်နိုင်ငံကိုထောက်လှမ်းဆန်ရစိုးရင်ရတဲ့နိုင်ငံဖြစ်နယူးဇီလန်ကတတ်မှတ်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှာတော့ဒီကနေ့ကနားဆင်ရမယ့်အထဲမှာတော့မန္တလေးမြို့နန်းတွင်ရှော့တိုက်တုံးနဲ့ပြစ်ခတ်ခံခဲ့ရပါတယ
်ခုနကအင်းငါကြတော့မနေ့ကမှလွားရေကျွန်တော်ကကြာတော့ဒီမှာ70နဲ့ဒီကနေ့ကိုတာကိုထွက်သွားနေပြီးပြောတယ်ခုနကကြတော့နန်းတဘက်ကိုတာတယ်ပြီးနေပြီအဲ့တော့ပုံပြင်းနေစစ်တီတာတာတော့လေးမိရာဖြစ်တယ်ဗ
ျမန္တလေးမြို့ကန်တူကပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်အတူရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာခီးတဲ့တင်ကပြစ်ကတ်ခံရတာအပါအဝင်မဲခေါင်မြစ်တွင်ဆက်လေတိမ်မောက်ခံရတာကြောင့်မြမအများပြပျောက်ဆုံးနေတာဒီလိုနောက်ဆုံးရတရင်ပြဖို့ချက်တွေနဲ့နိုင်ငံတကာတရင်ဆောင်မကိုနားဆင်ရမှာပါဒါနဲ့အတူအင်္ဂါညတိုင်းတိဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြမနဲ့ယူကရိန်းနိုင်ငံအခြေအနေနားရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတရင်ဆောင်ပါလောက်ကဘာတော်ခီးတော့စီစဉ်စားတဲ့ဗတ်စင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအခုရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။ပြီးခဲ့တဲ့အော်တိုဘာလကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စ်စစ်သေးကြွတအူးကိုတုတ်တင်လိုက်ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အဲ့ဒီလူကအော်တိုဘာတိုက်ခိုက်မှုမှာတော့လက်ပစ်ဘုံကြောင့်ဖခင်တေဆုံးပြီးဒဏ်ရာရခဲ့တဲ့ကလေးနှစ်ယောက်ရဲ့ရှေ့မှာအချိုရီတောက်ပြနေတဲ့ဗီဒီယိုတွေကဟာမတ်စ်အဖွဲ့ဝင်ဖြစ်တဲ့အာမက်ဖိုဇီဝါဒီယာဆိုသူဖြစ်တယ်လို့လည်းအတည်ပြုခဲ့ပါတယ်။ဂါဇာမြို့တော်မှာစနေနေ့ကလေကြောင်းတိုက်ခိုက်မှုတွင်တေဆုံးသွားတဲ့စစ်သွေးကြွရှေ့ဦးထဲမှာပါဝင်ခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောထားပါတယ်။တစ်ချိန်တည်းမှာပဲဂါဇာမှာတိုက်ခိုက်မှုတွေကိုစိုးရိမ်နေတဲ့အတွက်ဗြိတိန်ကအစ္စရေးကိုလက်နက်တင်ပို့မှုတွေဆိုင်းငံ့မယ်လို့ပြောထားပြီးမကြခင်မှာပဲအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟူယုံကတော့ဗြိတိန်ရဲ့ပံ့ပိုးမှုရသည်ဖြစ်စေမရသည်ဖြစ်စေဟာမတ်စ်တွေကိုအနိုင်တိုက်မှာဖြစ်တယ်လို့ဒီကနေ့ပဲပြောပါရယ်ဗြိတိန်ကာကွယ်ရေးဝန်ကြီးကတော့ဗြိတိန်နေနဲ့အစ္စရေးကိုလက်နက်တင်ပို့ခွင့်လိုင်စင်350အနက်30ကိုသာခွင့်ပြုတော့မှာဖြစ်ကြောင်းနဲ့ဒါဟာအစ္စရေးနိုင်ငံလုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောထားပါရယ်အစ္စရေးဟာဗြိတိန်နိုင်ငံအပြင်နိုင်ငံအတွင်းမှာပါအပြည့်အဝဆန္ဒပြပွဲတွေနဲ့ဖိအားပေးမှုတွေကိုလည်းရင်ဆိုင်နေရတာဖြစ်ပါရယ်ရှင်
ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒေသတွေကိုညပိုင်းမှာပြင်းထန်တိုက်ခတ်လာတဲ့ရုရှားရဲ့ drone 35စင်းတွေက28စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါရယ်ရုရှားရဲ့တိုက်ခတ်မှုတွေမှာမစ်ဆိုင်းတုံး4စင်းပါဝင်တယ်လို့လည်းပြောပါရယ်ရုရှား drone တွေကိုတော့ Chernihiv, Kiev, Kharkiv နဲ့ Kherson ဒေသတွေအပါအဝင်နေရာ၈နေရာပေါ်မှာလေကြောင်းရန်ကာကွယ်ရေးတပ်တွေကပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါရယ်ချာနီဟီဖ်ဒေတာအုပ်ချုပ်ရေးမှူးကတော့မြို့ပြင်မှာရှိတဲ့အစာအုပ်အများပြားပျက်စီးခဲ့ပြီးတော့လူနာဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ Telegram မှာရေးသားထားပါတယ်။ခါကီဖ်ဒေတာအုပ်ချုပ်ရေးမှူးကလည်းရုရှားရဲ့တိုက်ခတ်မှုကြောင့်အိတ်တလုံးနဲ့တည်ယူပို့ဆောင်ရေးအစာအုပ်တစ်ခုပျက်စီးခဲ့ကြောင်း Telegram မှာရေးသားထားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်း Bryansk နဲ့ Kaluga ဒေတာတွေကိုတိုက်ခတ်လာတဲ့ Ukraine ရဲ့ drone တွေကိုပစ်ချခဲ့တယ်လို့ပြောပါတယ်။ Kaluga ဒေတာအုပ်ချုပ်ရေးမှူးကတော့ drone တွေပြတ်ကျခဲ့ပေမဲ့ထိခိုက်ပျက်စီးမှုနဲ့အသေးအပြောက်မရှိဘူးလို့ပြောပါရယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီကနေ့ပဲမွန်ဂိုလီးယားမြို့တော်ဥလန်ဘာတာကိုရောက်ရှိနေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးစစ်ရာဇဝတ်မှုကျူးလွန်ခဲ့မှုတွေကြောင့်ရုရှားသမ္မတပူတင်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကဖမ်းဝရမ်းထုတ်ထားပေမဲ့အင်ရှင်မွန်ဂိုလီးယားနိုင်ငံကဖမ်းပေးမဲ့ပုံတော့မပေါ်ပါဘူး။ဒါဟာလွန်ခဲ့တဲ့18လလောက်တုန်းကသူ့ကိုဖမ်းဝရမ်းထုတ်ခဲ့ပြီးတဲ့နောက်တမရပူတင်အနေနဲ့ပထမဆုံးအကြိမ်နိုင်ငံခြားခရီးကိုတွားရောက်တာလည်းဖြစ်ပါတယ်။မွန်ဂိုလီးယားအနေနဲ့တမရပူတင်ကိုဖမ်းပြီးတော့ဒဟိတ်မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးလက်ကိုလွှဲပြောင်းပေးဖို့ယူကရိန်းကဒီခီးစဉ်မတိုင်ခင်တည်းကတောင်းဆိုခဲ့တယ်လို့ဥရောပသမဂ္ဂကလည်းမွန်ဂိုလီးယားအနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဖမ်းဝရမ်းကိုလေးစားလိုက်နာခြင်းမရှိမဲ့ပေါ် soyin buban jang pyo cha kai bare russia ni ne phawaran thauk tha de kaisa bo soyin buban jin mi shi jang tamra putin ye pyo kwin ya ga pi kai de tadin bat twin ga be pyo kai bare ai phawaran ga mongolia aso ya go jin ne jet de yauk twa si da ba de ge lo icc ga to u tiao go phawaran thauk tha me soyin icc ye yo ma sa chou ma lamat yee thu tha de apho win nai gan ni ni ne ai lu go phan si be ya ma ba da bi me kong de mai nai gan de khu phit de mongolia nai gan ga သူ့ ရဲ့ လောင် စာ စီ နဲ့ လျှက် စစ် မီ လိုအပ် ချက် အတွက် သူ့ ထက် အင်း အား အစမတန် ကြီး မား တဲ့ အိမ် နီး ချင်း ရုရှား အပေါ် အများစု မှု ခု အားထား နေ ရတာ ပါ ICC အနေနဲ့ လည်း ဖန်ရန် ထုတ် ထား တဲ့ သူ တွေ ကို မဖြစ် မနေ ဖမ်းဆီး လို့ ရ နိုင် တဲ့ နည်း လမ်း မရှိ တဲ့ အတွက် ကြောင့် ဖမ်းဆီး ဖို့ ခက် ခဲ နေ တာ ဖြစ် ပါတယ် ရှင်
ပိုယမင်းကြီး ဖရန်စစ် ရဲ့ အာရှ ပစိဖိတ် 4 နေတိုင်း 4 နိုင်ငံ ခရီးစဉ် အတွဲ ပထမဆုံး နိုင်ငံ အဖြစ် အင်ဒိရှား နိုင်ငံ ကို ဒီကနေ့ ပဲ ရောက်ရှိခဲ့ပါတယ် ခရီး ရောက် မဆိုင် အိုးမဲ့ အိမ်မဲ့ တွေ မိဘမဲ့ တွေ ဒုက္ခသည်တွေ နဲ့ လည်း တွေ့ဆုံတာ ပါ
Free for Myanmar Free for Myanmar
Yes Myanmar
ပြင်ပြင်းမှာဖြစ်တဲ့အဲဒီပြည်ရာ88ခုနှစ်အရွယ်ရှိပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာဘာသာရေးအချင်းချင်းကြားဆက်ဆံမှုတွုံးမြင့်နိုင်မှုအတွက်အစ္စလာမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးသွားရောက်ခဲ့တာဖြစ်ပြီးတော့ပပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်ဒီခီးစဉ်ဟာ 12月18日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期日星期 အရှိတောင်အာရှမှာအကြီးဆုံးဘလီဝစ်ကျောင်းတော်ဖြစ်တဲ့ Istile ဘလီမှာတွေ့ဆုံမှုရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာဝင်89ရာခိုင်နှုန်းရှိပြီးတော့ကက်သလစ်ဘာသာဝင်ကတော့3ရာခိုင်နှုန်းနီးပါးသာရှိတဲ့နိုင်ငံဖြစ်သလိုပရိုတက်စတင့်ဗုဒ္ဓဘာသာ၊ကွန်ဖျူရှန်နဲ့ဟိန္ဒူဘာသာတို့ကိုပါတရားဝင်ကိုးကွယ်ခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်တရုတ်နိုင်ငံဟာနည်းနည်းတဲ့ထောက်လိုင်းဆိုင်ရာစိုးရိမ်ရမယ့်နိုင်ငံတစ်နိုင်ငံအဖြစ်နယူးဇီလန်ထောက်လိုင်းဌာနကသတ်မှတ်လိုက်ပါတယ်။ Pacific Data ကျွန်းနိုင်ငံနယူးဇီလန်အနေနဲ့ပြည်ပကစွတ်ဖက်နှောက်ယှက်ခံရနိုင်တဲ့အန္တရာယ်ရှိကြောင်းလည်းဒီကနေ့ပဲပြောဆိုခဲ့တာပါ။နယူးဇီလန်ထောက်လိုင်းဌာနရဲ့ချင်းချောက်မှုအန္တရာယ်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာတော့နိုင်ငံအများအပြားကထောက်လိုင်းလှုပ်ရှားမှုတွေကိုဖော်ပြထားပြီးတရုတ်နိုင်ငံရဲ့လုပ်ရက်တွေကတော့နည်းနည်းရှုပ်ထွေးပြီးသိဖို့ခက်ခဲတယ်လို့ပြောပါတယ်။အထူးသဖြင့်တရုတ်ဟာဒေသခံတွေရဲ့စစ်မှန်ပြီးမတူကွဲပြားတဲ့အမြင်တွေကိုအစားထိုးနိုင်မှုအတွက်အာဏာရပါတီကိုထောက်ခံသူတွေပါဝင်တဲ့အဖွဲ့အစည်းတချို့နဲ့ဒေသခံအုပ်စုတွေကြားမှာချိတ်ဆက်မှုတွေလုပ်ခဲ့တယ်လို့လည်းဆွဆွေးထားပါတယ်။တရုတ်စကားပြောတဲ့ဒေသခံတွေကထုတ်လွှင့်တဲ့သတင်းတွေမှာတရုတ်နိုင်ငံဘက်ကမူဝါဒတွေနဲ့အာဘော်တွေကိုထုတ်လွှင့်ပေးတာမျိုးတွေဖြစ်ကြောင်းလည်းဥပမာပေးပြောထားပါတယ်။နယူးဇီလန်မှာလည်းမကြသေးခင်ကမှရွေးကောက်ခံထားရတဲ့လက်ရရင်အစိုးရရဲ့နိုင်ငံခြားရေးမူဝါဒကအစင်လာဆိုလို့ရှိရင်အနောက်မဟာမိတ်တွေနဲ့ဆက်ဆံရေးကပိုပြီးနှီးစပ်နေတာပါအခုအစင်ခန်းစားကလည်းနယူးဇီလန်ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နဲ့နှစ်ပေါင်းများစွာစီးပွားရေးရာကူးလူဆက်ဆံမှုတွေရှိနေတဲ့ကြားကထွက်ပေါ်လာတာဖြစ်ပါရဲ့ရှင်
တိုင်းပြည်အနာပြိုကွဲအောင်ကြံစည်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ45ဦးကရှော့ပေါ်ရဲ့ပြစ်ဒဏ်ကြခံရဖို့အတွက်ဒီကနေ့စက်တင်ဘာလ3ရက်နေ့မှာအပြစ်ရှိကြောင်းနောက်ဆုံးဝန်ခံထွက်ဆိုလိုက်ကြပါပြီ။ဒါဟောင်ကောင်ကျွန်းမှာအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့တမိုင်းဝင်အမှုတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2019ခုနှစ်ကလအတန်ကြာအကြမ်းဖက်မှုတွေနဲ့ရောရှက်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေအပြီးတရုတ်အစိုးရက2020ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြင်းထန်တဲ့အမျိုးသားလုံခြုံရေးဆိုင်ရာဥပဒေအရသူတို့အနေနဲ့ထောင်နဲ့တသက်တကျော်ကြားခံရနိုင်ခြင်းရှိနေတာပါသူတို့45ဦးစလုံးကိုနောက်ပိုင်းစီရင်ချက်ချသွားမယ်လို့တရားသူကြီးအန်ဒရူးချန်ကပြောကြားလိုက်ပေမဲ့ဘယ်နှစ်မှပြစ်ဒဏ်ချမယ်ဆိုတာကတော့ပြောဆိုခဲ့ခြင်းမရှိပါဘူးဟောင်ကောင်ကျွန်းအထုပ် ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းမုန်တိုင်းရာဂီကြောင့်တည်ဆုံးသူ၁၄ဦးကိုမြောက်ပိုင်းကိုးနိုင်ကနေဆင်နိုင်အထိပါဝင်ခဲ့သူ၄၀ခုနှစ်ဦးကိုဖမ်းဆီးခဲ့ပြီးတော့၂၀၂၀ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဒီမိုကရေစီအရေးလိုလာတဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်တင်မြှောက်ဖို့အတွက်တောင်းဆိုဆန္ဒပြတဲ့အထက်ပါဝင်ခဲ့သူ၄၀ခုနှစ်ဦးကိုဖမ်းဆီးခ
layout ထမင်းနေရှိနေပြီးအသက်ရှင်ကျန်းသူတွေကိုရှာဖွေကယ်ဆယ်တာတွေဒီကနေ့ဆက်လက်လှုပ်ဆောင်နေတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။မုံတိုင်းကြောင့်ရေကြီးရေရှမ်းပြီးမြေပြိုရာကနေအခုလိုလူသေဆုံးတဲ့အထိဖြစ်ခဲ့တာပါ။အပူပိုင်းမုံတိုင်းယာကီဟာဒီကနေ့အင်္ဂါနေ့မှာတော့ပါဝိုင်မြို့ကိုဖျက်ပြီးတနအီ၄တိုင်းနှုံ46မိုင်နဲ့တောင်တရုတ်ပင်လယ်ထဲကိုဥတီရွေရှားသွားတဲ့အကြောင်းဖိလစ်ပိုင်မိုးလေဝသဌာနကပြောပါရယ်ပင်လယ်ထဲအနောက်မြောက်ဘက်ကိုဥတီတဲ့တိုင်ဖုန်းမုန်တိုင်းဖြစ်ပူပြီးအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားကြပါရယ်ရှင်
ထိုင်းနိုင်ငံမှာတဘာဝဝင်းစင်နဲ့ဂေယဗေဒစနစ်ကိုချိန်ချောင်နေတဲ့ဘဟမတ်တီလာပီယာ၅အမျိုးအစားကီလိုဂရမ်1.3တန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါရယ်ထိုင်းနိုင်ငံဟာဒေသခံ၅အမျိုးအစားတွေကိုအနှောက်ယှက်ပေးမဲ့ဒုကြော်ပြန်ပွားနေတဲ့၅အမျိုးအစားတွေကိုဖမ်းဆီးတုတ်တင်နိုင်မှုစူးစမ်းနေတာပါဒီကြိမ်မှာအကောင်ရင်900လောက်အထိပေါက်နိုင်တဲ့အဲ့ဒီတလာဘီယာ၅မျိုးစားတွေကိုထိုင်းနိုင်ငံအတွင်းကခရိုင်16ခုမှာတွေ့ရှိခဲ့ကြရတယ်လို့ပြောပါရယ်ဒီငါးတွေဟာချောင်းတွေရေကန်တွေထဲမှာငါးအသေးတွေပစုံတွေနဲ့ခရုတွေကိုစားလို့ရှိတာကြောင့်ဒေတာရဲ့ဂေဟစနစ်ကိုထိခိုက်လာနေတာပါဒီငါးတွေကြောင့်ဂေဟစနစ်ပျက်စီးတာအပြင်ထိုင်းနိုင်ငံအတွက်အရေးပါလာတဲ့ငါးမွေးမြူရေးလုပ်ငန်းမှာထိခိုက်ပျက်စီးမှာကိုအာဏာပိုင်တွေကစိုးရိမ်နေပါရယ်အခုနှစ်ဖေဖော်ဝါရီလနဲ့ဩဂတ်လ28ရက်ကြာဘဟမဲတလာဘီယာ၅မျိုးစားကီလိုဂရမ်1.3တန်းဖန်းစီရမိခဲ့ကြောင်းဒီငါးတွေကျူးကျော်ပြန်ပွားနေမှုကိုဖန်းစီတုတ်တင်ရေးဆိုင်ရာထိုင်းလွှတ်တော်ကုမ္ပဏီဒုတိယဥက္ကဋ္ဌနတချဘွိုင်းချိုင်းစာဝတ်ကပြောပါရရှင်နောက်ဆုံးရသတင်းတွေကိုမိုက်ခလင်းနဲ့အတူကျွန်မလီမာတို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မန္တလေးမြို့ဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။မန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်နန်းတွင်ကိုဒီကနေ့အစောပိုင်းမှာပဲ short tight တုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးတော့လူနေရပ်ကွက်တွေထဲမှာကြရောက်ပတ်ကွဲမှုကြောင့်ဒေသခံတို့ချို့ထိခိုက်မှုရှိခဲ့တယ်လို့လည်းမြို့ကန်တွေကပြောပါရယ်တချိန်ထဲမှာပဲစီရေးတင်းမာနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာတော့နေအိမ်တွေမိရှုခံနေရပြီးတော့ထောင်ထဲချီတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါရယ်မန္တလေးနဲ့စကိုင်းတိုင်းကစီရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
်ဒီကနေ့မနက်၄နာရီလောက်မှာမန္တလေးမြို့မှာရှိတဲ့လေပိုင်းတိုင်းစစ်တနာချုပ်နန်းတွင်းကိုရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ခံခဲ့ရပြီးလူနေရပ်ကွက်တွေတဲပါကြားရောက်ပောက်ကွဲခဲ့တာရှိတယ်လို့မြို့ကန်တွေကပြောပါတယ်။နန်းတွင်းအပြင်ကလူနေရပ်ကွက်ထဲကြားရောက်ပောက်ကွဲမှုတွေမှာအရက်သားတချို့ထိခိုက်တာရှိခဲ့တယ်လို့လည်းမန္တလေးမြို့ကန်တူကပြောပါတယ်
။ဟာ၄နိုင်ထိုးဖို့၁၀မိနစ်၅မိနစ်အတူအဲ့လိုဝင်ပြန်ပါလဲ။အဲ့ပောက်ကြရစ်တာတော့ခုနှစ်လုံးတော့ဖြစ်ပြပြ။ပောက်ကြတော့ခုနှစ်လုံးပောက်ပြီလို့ပြောတယ်။ကျွန်မကြားတာတော့၄လုံးလောက်တယ်ကျွန်မကကြားလိုက်တယ်လူတွေထင်မှာအဲ့ဒါမျိုးအကုန်လုံးမနက်ကပြောခဲ့တယ်ခုနကလုံးလောက်ပေါက်ကလေးပြောတယ်။ညောင်ခွေကဒီခုံကြောင်ရဲ့စီပင်နယ်ဒီမှာကတိုက်တိုက်ကြတော့ဒီအိမ်မှာပွင့်သွားတာတလုံးကြတယ်။အဲ့ဒီမှာရေနောက်တစ်ခုကကြတော့ဒီကျွန်တော်တို့ဒီရောက်ပြင်ကအရေးကြီးရောက်ဖောက်တာလေ။ရောက်ဖောက်ကအိမ်ကကြတော့ဒီကလည်းလက်ပြီးမှောင်သွားရတာအိမ်ကြီးလည်းမဲမောင်ပြီးတယ်။ဒါပေမဲ့အိမ်ကတော့ဒီဖြစ်ရလို့မပြောဘူးမဖြစ်ဘူးလေဒီဒီညောင်ခွေဘက်ကဟာကျွန်တော်လည်းဒီဖြစ်တယ်ကျွန်တော်ကတော့ကျွန်တော်တို့လက်ရှိစနေရေကန်နဲ့ဥစားအပြီးအဲဒီကန်ကြတော့ကိုယ်ထွက်သွားတယ်ဒီပြောရတာကျွန်တော်ကတော့ဒီလမ်းတစ်ပတ်ကိုစတယ်မသိဘူးပြီးလည်းကိုယ်ပြောအဲ့မှာအဲ့လုံးဝပုံပြင်းနေစအဲ့ကြတာအကြတော့ဒီနေရာဖြစ်နေပေါ့ပြည်ပဒါကတော့ဒီနေရာဖြစ်တယ်ဗ
ျတက်ခတ်ခံမှုနဲ့ပတ်သက်လို့စစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ Brave Warrior for Myanmar BWM ကသူတို့လက်ချက်အဖြစ်ကြေညာထားပါတယ်တရားခွန်မမလနဲ့ကြီးကြီးဆယ်လုံးသုံးပြီးတိုက်ခိုက်ရမှာခုနှစ်လုံးအောင်မြင်စွာပြစ်ခတ်နိုင်ခဲ့ပြီးတစ်တုံညာနှစ်ခွန်ဒုတိယလိုင်းနဲ့ရှာမန်းစစ်စင်ရေးကိုပူးပေါင်းပါဝင်တဲ့အနေနဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုတိုက်ခိုက်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်ထိခိုက်ပျက်စီးမှုအခြေအနေအတိအကျကိုတော့မသိရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးမန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ21ရက်ကလည်းတရားခွန်မမရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရဘူးပြီးဒီကြိမ်တက်ခိုက်မှုဟာဒုတိယကြိမ်လည်းဖြစ်ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ဘက်မှာလည်း၂ရက်အတွင်းကြေးရွာ၃ရွာကနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ပြူစောတိလို့ဒေသခံတွေကခေါ်ကြတဲ့စစ်တပ်ထောက်ခံသူအုပ်စုတွေက ဒီသတင်းပတ်ထဲမှာပဲခင်ဦးမြို့နယ်ကကြေးရွာတွေကိုရောက်ရှိလာခဲ့ကြပြီးမိရှုမှုတွေဖြစ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ
်မတ်တေကမြို့နယ်မတ်တေဒါဆက်စီအောင်လည်းပြီးတော့အယူဝါမှာအရောင်းလာတက်ဝင်လာလေမရောင်းလာပြီးသွားမှာဝင်လာတယ်တက်မနေ့ကငကြက်ကမှမရှိဘူးတက်လာရင်လည်းအီဒီဘာလောက်ကွာပါလဲ50ကျော်လောက်ရှုခံရတယ်ဒီလေအဝါပေါ့တနက်စိတ်ကလည်းအင်းမေရောမြို့ရလေခုနှစ်နာရီလောက်ကတည်းကရွာသားတွေကထွက်ပြေးရလေစေဘေးချောင်းကအယူပါအင်းမေကလည်းဟိုတနက်စိတ်ကဆိုဘာတော့လေအင်းမေကတော်လေးကြည့်တယ်အင်းကြီးအင်းမေကလည်း400လောက်ရှိတယ်တနက်စိတ်က50လောက်နဲ့လေအင်းကြီး450လောက်ဆိုတော့လူကြီး1000ကျော်လောက်ပေါ့သူစေဘေးချောင်းနေရတယ်လေ
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာနေတဲ့လက်နက်ကင်ဝိပက္ခတွေကြားအရသားတွေထိခိုက်သေးခြင်းမှုတွေတိုးလာနေတယ်လို့အိုးအင်တူထိခိုက်ပျက်စီးမှုတွေအတွက်ကုလသမဂ္ဂနဲ့အနိုင်ငံတကာအတိုင်းအဝိုင်းကသတိပေးနေကြပါတယ်ခင်ဗျာ
မန္တလေးနန်းတွင်ရှော့တိုက်တုံးနဲ့ပြစ်ခတ်ခံရတဲ့တဲ့ကိုစီသူပြပြပေးခဲ့တာပါအခုတခါတော့ရန်ကုန်မမော်လမြိုင်အဝေးပြေးလမ်းမှာခီးတဲ့တင်ကပြစ်ခတ်ခံရမှုရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတော့ပြောပြပေးကြပါမယ်ရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာဒီသတင်းပတ်အစောပိုင်းခီးတဲ့တင်ကပြစ်ခတ်ခံခဲ့ရပြီးတော့နှစ်ဦးသေဆုံးပြီးတော့၅ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မွန်ပြည်နယ်ဘီးလင်းနဲ့တထုံမြို့ကြားကကမာဆိုင်ရွာအနီးမှာတနင်္ဂနွေနေ့ကပြစ်ခတ်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးဒီလိုစည်ရေးပฏิပခတွေကြားအရသာထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်ဘီးလင်းမြို့နဲ့တထုံကြားကကမာဆိုင်ရွာအနီးရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမပေါ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအဲ့ဒီနေရာမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေကြတဲ့နေရာတွေလည်းဖြစ်ပါတယ်။ခီးတဲ့တင်ကားကိုပြစ်ခတ်လိုက်မှုကြောင့်အရသား2ဦးသေဆုံးသွားခဲ့ပြီးဒဏ်ရာရသူ5ဦးရှိခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်။
မလို့ပြောမယ်တထုံနဲ့ပြင်းရင်ကြာအဆက်ပေါ်မှာတထုံဝင်ထွက်ပြင်းရင်ဝင်နေလို့ဆက်စီတယ်။အဲဝိုင်းဖြစ်တာမှဟိုမိုင်းဆွဲတာမှဟုတ်ဘူး။သူတို့ကအနေပေါ့နော်တမိသားစုတွေလိုက်ပါလာတဲ့ကားဆိုပြီးတော့တင်းပီးကနေပြီးတော့ပေးထားတာဖြစ်တဲ့အတွက်အဲ့ဒါဟိုအိမ်ကားလာတဲ့အချိန်မှာသူဝိုင်းဖြစ်တာမှမဲကားမသွားတယ်လို့ပဲပြောရမှာပေါ့။ဟုတ်တယ်မင်းညာဆက်နိုင်ဝင်တင်တော့ဖြစ်တာမှ။နင်းကားသမားနဲ့ခင်ကြီးတဲ့တယောက်ကတော့ပြင်ချင်းပြီးသေးရဲ့၅ယောက်ကတော့တင်ရတယ်ခလေးတယောက်အပါပေါ့။ဒီမှာအရက်သားတွေယူပဲဒီမဲဆောက်ကနေပြီးတော့ဆင်းသွားတဲ့သူတွေမှာမဲဆောက်ကလည်းညဝတိယာနေတဲ့သူဆင်းသွားတဲ့သူတွေမှာ
လက်တလောထိတော့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖို့ပြောဆိုတာမရှိသေးတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
အမမဲဖွဲကားလဲဆိုတာတော့လေမိုးအရင်ထောက်တာမျိုးမရှိသေးတဲ့အတွက်တော့ဘယ်ရပြစ်တာမဲလို့မသိရသေးဘူ
းဒဏ်ရာရသူတွေတဲကအမျိုးသမီးတဦးကတော့အတော့ကိုဒဏ်ရာပြင်းထန်တယ်လို့သိရပါတယ်အရက်သားတွေလိုက်ပါလာတဲ့ကားတစ်စီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးသလို KNL PDF ပူးပေါင်းတပ်တွေဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးမွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ရန်ကုန်မော်လမြိုင်ကားလမ်းမပေါ်ကကမာဆိုင်ကျေးရွာအနီးကတန်ကူကွန်ကရစ်တံတားလဲဩဂုတ်လ၂ရက်နေ့တုန်းကလဲမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပါရဲ့ရှင်
။ရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာခီးတဲ့တင်ကပြစ်ခတ်ခံရမှုမှာနှစ်ဦးသေဆုံးခဲ့တဲ့တဲ့မအေးမကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့မဲခေါင်မြင့်တွင်းမှာဆက်လီတိမ်းမောက်ခဲ့တာကြောင့်မြန်မာအများပြပျောက်ဆုံးနေတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးပါမယ်။မဲခေါင်မြစ်တွင်ဆက်လေတိမ်းမောက်မှုကြောင့်ပျောက်ဆုံးနေတဲ့မြန်မာအများအပြားကိုဒီကနေ့အထိရှာမတွေ့သေးဘူးလို့ကိုရိုင်းတွေ့သူတွေနဲ့မိတ်ဆွေတွေကပြောပါရယ်တနင်္လာနေ့ကလာအိုနိုင်ငံကနေမြန်မာပြည်နိုင်ငံဘက်ကိုပြန်လာသူတွေဆက်လေတိမ်းမောက်ရာကမြန်မာအများစုအပါအဝင်30လောက်ပျောက်ဆုံးနေတာပါမဲခေါင်မြစ်ဆက်လေတိမ်းမောက်မှုအနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကပြောပြပေးပါရှင်
ရွှေဒရီဂန်ဒေတာမဲခေါင်မြစ်မှာစက်တင်ဘာလ2ရက်နေ့တနင်္လာနေ့နေ့လယ်3နာရီခွဲဝင်းကျင်လောက်ကမြမလုံသား40ကျော်တင်ဆောင်လာတဲ့ဆက်လီနှစ်စင်းတိမ်းမောက်ခဲ့တယ်လို့တွေ့ရှိသူတွေက VOE ကိုပြောပြပါဗျာ။အဲ့ဒီတိမ်းမောက်ခဲ့တဲ့အထဲမှာတော့ဆယ်ဦးဝင်းကျင်ကိုပဲကယ်ဆယ်နိုင်ခဲ့ပြီးတော့ကျန်တဲ့အယောက်30ကျော်ကတော့ပျောက်ဆုံးနေသေးပဲလို့ပြောပါတယ
်။လေကဆက်ရပြီးမောက်တယ်လို့ပြောနှစ်စီးဆိုတော့လူတော်တော်များတယ်။တက်ရှင်လေကယ်တင်နေတာဆယ်ယောက်ပဲတွေ့ရလို့ပြောပါဗျာ။ဒီကတော့နှစ်စီးပေါင်းဆို40ကျော်ပဲပြောတာပဲ10ယောက်ပဲကဲပေါ်မှာရောက်လာကျန်တဲ့လူတော်တော်များများပျောက်နေတဲ့လူများတည်တဲ့လူများပဲသူတို့တွေ့ရှိတဲ့လူထားတော့မြို့ပြင်တောင်ချီဆေးရုံမှာလို့ပြောရပြတောင်ချီဆေးရုံမှာပဲထားလို့ပြော
ဒါကတော့လာအိုမှာရောက်ရှိနေတဲ့မြန်မာလူသားတူ VOA ကိုပြောပြပေးခဲ့တာပါ အခုပြောင်းဆုံးနေတဲ့အထက်မှာသူ့တငယ်ချင်းလည်းပါဝင်ပါတယ်အခုချိန်ထိအခြေအနေဘာကိုမှအတိအကျမသိရသေးဘူးလို့ဆက်ပြောပြပါတယ
်အခုချိန်ထိကတော့အတိအကျတော့မသိသေးဘူးကျွန်တော်တို့တငယ်ချင်းတွေပျောက်တာလဲဒီသလားရှင်သလားမသိဘူးဆေးရုံနဲ့တော့မချိနိုင်တော့ဆုံးမဆေးနေဆောက်ရှိရမယ့်ပုံစံဖြစ်တယ်အတိအကျတော့သတင်းမထွက်လာသေးဘူးဝါနေတယ်ပဲသူလည်းဝါလူမျိုးပဲအကုန်လုံးပြန်လာဝါအကြီးပဲလီဘိုပါလာလဲဝါအများဆုံးပဲ
ဆက်လက်စီလာသူအများစုကတော့ဝါလူမျိုးတွေဖြစ်တယ်လို့နောက်ထပ်မြန်မာလူသားတူကလည်းပြောပြပါဗျာ
။ဟုတ်တယ်ဗျာ။နှစ်စီးမောက်တာဝါလူမျိုးတွေများတယ်ဗျာ။သူအစစ်မှုထမ်းမှာမလို့ပြန်ခေါ်တဲ့လူတွေပြန်ပို့တာဗျာ
။ဆက်လက်တိတ်မောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတွေကိုလာအိုဘက်ကတာဝန်ရှိတဲ့သူတွေဆက်ပြီးတော့ရှာဖွေနေတယ်လို့သိရပါဗျာ။ဆက်လက်မောက်တဲ့အချိန်မှာတော့မျက်မြင်တွေ့တဲ့သူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့နှီးဆက်သူတွေကနေတဆင့်ပြောပြချက်အရာပဲသတင်းကဖော်ပြနေပါဗျာ။ကဲဇေနိုင်တဲ့အရေးအတွက်နဲ့ပျောက်ဆုံးသူစီးရင်ကိုတော့ VOE မြန်မာပိုင်းအနေနဲ့ဆက်ပြီးတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်
။မဲခေါင်မြင့်တွင်းမှာဆက်လေတိတ်မောက်ခဲ့တာကြောင့်မြန်မာအယောက်30လောက်ပျောက်ဆုံးနေတဲ့အကြောင်းမတ်စုမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုနားဆင်ကြရပါမယ်။ရွေးကောက်ပွဲမှန်ကန်ယူတာမှုနဲ့ပတ်သက်ပြီးတော့အမေရိကန်အဓိကပါတီကြီးနှစ်ရက်လုံးကစိုးရိမ်မှုတွေရှိတယ်လို့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီအထဲမှာမဲဆန္ဒရှင်တွေမပုံတင်တာမဲပေးတာမဲရည်တွက်တာနဲ့တခြားကြီးလေးတဲ့ကိစ္စတွေပေါ်လာရင်လုံလုံလောက်လောက်ဖြေရှင်းပေးတာမျိုးတွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့စတီးဗ်ဟာမန်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကဆက်ပြောပြပေးပါမယ်။
Republican တွေဟာမဲယုံတွေစီရောက်ဖို့အခွင့်အလမ်းတွေကန့်သက်တာရလက်တွေကိုအတီးပြူတာမှာနှောင့်နှေးအောင်ကြံစီလှုပ်ဆောင်နေဆိုပြီး Democrat တွေကဆွဆွဲထားပါဗျ။ Republican တွေဘက်ကလည်း Democrat တွေဟာကြိုတင်မဲတွေကိုပြောင်းလဲတာမဲပေးဆက်တွေကိုပြုပြင်ထားတာမဲပေးခွင့်မရှိသူတွေကိုပေးခိုင်းတာစတာတွေလုပ်တယ်လို့တန်တရားရှိပါတယ်။ Republican Party တမရလောင်းတမရဟောင်း Donald Trump အနေနဲ့လည်း2020ရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားတဲ့အတွက်ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါ
တယ်ကျွန်တော်ထင်တာကရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲပါခိုးယူခံရတဲ့ရွေးကောက်ပွဲပါ
ဒီမိုကရက်တစ်ပါတီတမရလောင်းဒုတမရကမလာဟဲရစ်အနေနဲ့လည်းထရမ့်ဟာရွေးကောက်ပွဲအပေါ်ယုံကြည်မှုကျဆင်းအောင်လှုံ့ဆော်တယ်ဆိုပြီးဆွဆွဲထားပြီးသူကတော့အမေရိကန်ရဲ့အခြေခံမူတွေကိုကင်ဆွဲထားတယ်လို့ကတိပေးပါတယ
် From the rule of law
တရားဥပဒေအတိုင်းလှုံ့ဆော်တာကနေလွတ်လပ်မျှတတဲ့ရွေးကောက်ပွဲစီတို့ပါအဲ့ဒီကနေမှငင်းငင်းငင်းငင်းနဲ့အာဏာလွှဲပြောင်းပေးတာမျိုးပ
ါဗဟုအစိုးရအေဂျင်စီတွေအနေနဲ့လဲဇန်နဝါရီလ6ရက်2021အဖြစ်အပျက်ကိုစိတ်ထဲမှာထားပြီးဇပွဲတင်လေ့ကျင့်ရေးတွေလုပ်နေပါတယ်ဇန်နဝါရီ6ရက်တုန်းကထရမ့်ထောက်ခံသူတွေဟာတမရရွေးကောက်ပွဲရှုံးနိမ့်တာကိုမကျေနပ်ဘဲလွှတ်တော်ကိုဝင်စည်းခဲ့တာပါအခုလိုပြင်ဆင်မှုတွေဟာရွေးကောက်ပွဲမှန်ကန်ယူသားမှုကိုပိုအားကောင်းစေဖို့မျှော်လင့်တဲ့အကြောင်းတရားလေးနှစ်တက်တန်းရှိပြီဖြစ်တဲ့အမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်ကအကြီးအကဲဆလီနာစတီဝတ်ကအခုလိုပြောပါဗျ
ာ
။ဒါမှအထင်ကတော့စောင့်ကြည့်ရမှာပါ။ဘာဖြစ်မလဲဆိုတာကိုစောင့်ကြည့်ပြီးတော့ရေကောက်ပွဲရလဲဘယ်လိုဖြစ်မလဲလူတွေဘယ်လိုထင်တယ်လဲဆန္ဒပြပွဲတွေဖြစ်မလားဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်လာမလားကျမကတော့အကြမ်းဖက်မှုတွေဖြစ်မလားဘူးညွှန်လင်းပါတယ
်။အခုတည်းတိတော့စနစ်ကကောင်းကောင်းအလုပ်လုပ်နေပါတယ်လို့ဘိုအစိုးရဖက်ဒရယ်ရွေးကောက်ပွဲအထောက်အကူပြုကော်မရှင်ဥက္ကဋ္ဌဘန်ဟော့ဖလန်ကပြောပါတယ
် We've had a lot of primaries already both the president
ပနားမရွေးကောက်ပွဲတွေအများကြီးလုပ်ပြီးပါပြီဒီနှစ်ထဲမှာပြည်နယ်တွေထဲနှစ်ပါတီလုံးကအကျိုးရွေးကောက်ပွဲတွေပါဒါကြောင့် DRD လည်းရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့လေ့ကျင့်မှုတွေအများကြီးရခဲ့ပါပြီဒါကြောင့်နိုဝင်ဘာအတွက်အဆင်သင့်ဖြစ်နေပြီလို့ထင်ပါတယ
် Illinois ပြည်နယ်ရှမ်ပိန်းခရိုင်မှာဆိုရင်လည်းဒေသဆိုင်ရာ Republican Party က2020ခုနှစ်တုန်းကစာရိုက်ကပို့တဲ့မဲတွေကိုခရိုင်စရေးအရွန်အမွန်အနေနဲ့ဆက်မရေတွက်ဖို့တရားသူကြီးတဦးကနေတားမြစ်ပေးဖို့ကြိုးပမ်းမှုပါတယ
် And he dismissed that claim
သူကအဲ့ဒီလိုဆွဲဆိုမှုကိုပါလာလိုက်တော့ကျွန်တော်လည်းမဲဆက်ရေလို့ရခဲ့ပါတယ်ဒါပေမဲ့သူတို့အဲ့လိုကြိုးပမ်းခဲ့ဘူးပါတယ်တခြားနေရာတွေမှာလည်းအဲ့လိုကြိုးပမ်းခဲ့တာပ
ါချင်းချောက်မှုတွေကြောက်လန့်အောင်လုပ်တာတွေတရားဆွဲဆိုမှုတွေကြောင့်နိုင်ငံတော်ကရွေးကောက်ပွဲတာဝန်ရှိသူတွေစေတနာဝန်ထမ်းတွေထွက်ကုန်တယ်လို့အမွန်ကပြောပါတယ်
It does a disservice and it really
ဒါမျိုးလို့တော့ကပြဿနာတက်စီပါတယ်ဒီမိုကရေစီရဲ့ရှေ့တန်းမှာရောက်နေတဲ့သူတွေလိုအပ်တဲ့ထောက်ပံ့မှုတွေမရဘူးဆိုရင်ဒီလုပ်ကိုလုပ်နေတဲ့သူတွေကိုစိတ်သက်ကြစေပါတယ
်ပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပါတီတာဝန်ရှိသူတွေနဲ့အများပြည်သူကိုစနစ်ဘလို့အလုပ်လုပ်တယ်လဲဆိုတာဖိတ်ခေါ်ကြည့်ရှုဖို့ကအရေးကြီးတယ်လို့မစ်ဇူရီပြည်နယ်စိန့်လူးဝစ်ခရိုင်ကရွေးကောက်ပွဲညွှန်ကြားရေးမှူး Eric Fay ကပြောပါတယ
် Opening mail ballots
စားတိုက်ကပို့တဲ့မဲတွေကိုဖွင့်တာရေးထွက်တာမဲပေးတဲ့ဆက်တွေကိုဆန်းလူတွေနဲ့ပြန်ရေးထွက်တာရွေးကောက်ပွဲပြီးတဲ့နောက်ပြန်စီစစ်တာဒါတွေအားလုံးကိုအများပြည်သူအနေနဲ့လေ့လာကြည့်ရှုနိုင်ပါတယ
် American အထက်လွှတ်တော် Republican ခေါင်းဆောင်တွေအနေနဲ့မဲပေးဖို့မှတ်ပုံတင်တဲ့သူတွေဟာနိုင်ငံသားဖြစ်ကြောင်းသက်သေပြဖို့လိုတဲ့ဥပဒေတရက်ကိုပြဋ္ဌာန်းကျင်တာပါလွှတ်တော်မှာရှိတဲ့ Democrat တွေဘက်ကတော့ Federal ရွေးကောက်ပွဲတွေမှာနိုင်ငံသားမဟုတ်သူတွေမဲပေးတာဟာတရားမဝင်ဘူးလို့ဥပဒေတွေကပြဋ္ဌာန်းထားပြီးဖြစ်တယ်လို့တရားမဝင်ရွှေပြောင်းအခြေချသူတွေအများအများမဲပေးနေတယ်ဆိုတော့သက်သေမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ
ကိုငင်းရန်ပြပြပေးခဲ့တာပါရှင်အခုတော့ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်နိုင်ငံရေးမှာပြည်ပကဝေရောက်ဆွတ်ဖက်မှုတွေကအခုနှစ်ပိုင်းတွေမှာလူတွေပိုသတိပြုမိလာပြီးတော့အမျိုးသားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ရှက်မှုတွေရှိတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ်အတိတ်ပဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝေရောက်ဆွတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကို VOA ပုံပြရုပ်သံနဲ့ဆန်းစစ်ပြသွားမှာဖြစ်ပါတယ်ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြည်ပနဲ့ပတ်သက်တဲ့ကိစ္စရပ်တွေရဲ့စီးမြင်တွေလေဟင်းချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုကိုစီသူကရှင်းပြပေးထားပါရရှင
်2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတုသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံရေးမှာပြည်ပကဆွတ်ဖက်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရပ်ဖြစ်ပါတယ်ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါစတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွယ်စည်းရုံးမှုတွေကိုစီးမင်းချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလေပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံခြားသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ငွေကြေးအလူအကြံဉာဏ်ဒါမှမဟုတ်ဆုံးဖြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူးနိုင်ငံရဲ့ခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါတယ်အလားတူပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုယ်စားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတည်တည်ကြည်နဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါတယ်ဒီလိုတားမြစ်ရတဲ့ရည်ရွယ်ချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြည်ပဆွတ်ဖက်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်နိုင်ငံကိုစတင်တည်ထောင်သူသမ္မတဂျော့ချ်ဝါရှင်တန်နဲ့Thomas Jefferson တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကြတဲ့ကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါ။ဒါပေမဲ့အချိန်ကြာလာနဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပူရှုပ်ထွေးလာပါလေ။ဥပမာအမေရိကန်ပြည်ထောင်စုတွင်လုတ်ကင်နေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်တွင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါလေ။ရယုံကျိုးရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစည်းလုံးမှုစည်းမျဉ်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖက်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်။မဲဆွယ်စည်းရုံးရေးတွေနဲ့တိုက်ရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ရည်မှန်းချက်တူတဲ့ PAC တွေကိုငွေကြေးလှူဒါန်းတာပဲဖြစ်ပါတယ်။မကြခင်တုန်းကတော့ပြည်ပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလှူဒါန်းနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပါဘူးမြေရွေးကောက်ပွဲနန်းသမီးစီးတက်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုဆန္ဒခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါလေနိုင်ငံအများအပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖက်မှုနဲ့ပြည်တွင်းနိုင်ငံရေးကြားခြားထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါလေ
ပြည်ရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုစီသူကတင်ဆက်ပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ပြည်ရဲ့ American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။ Nathan Vue Mima Nyaja, Radio Sisingo, Nagonaigan is NIT, Lindomita Donzane Kilohat, Goton Kondonyane, Goton Shetonya, Lindomita Nazete Kilohat, Nashishing Arobje, Senate Ningurima, Tato Lilamita, Diagoze, Kilohat Stinga Kongarogani, Tolin Binivari. T-Sisingo Pianata Mesino, Nyasenaigan is NIT, Amita Lai Alongani Pianpio, Payunanawa. ဗီယိုအမနာကင်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထောင်းလင်းချက်တင်နေညခုနှစ်နာရီရုပ်တန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလေးနိုင်နားဆင်ကြည့်ရှုလို့ရပါတယ်။ဗီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်တွေကိုဗီယိုကတင်ဆက်ပေးနေပါတယ်။ မြန်မာနိုင်ငံသားများရှင်ဗီယိုအမေရိကန်တန်ရဲ့2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုတော့ညာ9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းတိုမီတာ32ကီလိုဟတ်6300ခွန်းတုံညာနဲ့9000ရှစ်တုံညာလိုင်းတိုမီတာ59ကီလိုဟတ်56500ဆနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ196ကီလိုဟတ်6500ခွန်းတုံညာနဲ့9000ရ
ဒီစရာစစ်မှုတန်းဥပဒေအကြောင်းတင်ဆက်ပေးထားတဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအစီအစဉ်နိုင်ရှင်ချက်တမရဟောင်းထရမ့်အာလင်တန်စစ်သင်းကြိုင်အဖြစ်အပျက်နဲ့ပတ်သက်ပြီးတော့ဒုသမ္မတဟဲရစ်ဝေဘန်နဲ့အကြောင်းပြောပြပေးထားတယ်။အမေရိကန်နိုင်ငံရဲ့အကြောင်းတရေဆောင်ပါအစီအစဉ်နောက်ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူးကမ်းခြေရီအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခ ဖြစ်တဲ့စစ်ကောင်စီရဲ့တီးနံအထွက်တိုးရေးတိုက်တွန်းမှုဟာလက်တွေ့ကျပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားတဲ့မြေစည်းဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်စီထွက်တီးနံအပါအဝင်စိုက်ပျိုးထုတ်ကုန်တွေကိုနှစ်ဆတိုးပြီးတော့ထုတ်လုပ်ကြဖို့တီးထက်စိုက်ပျိုးရေးကိုလမ်းညွှန်ချက်အနေနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမန္တလေးမြို့မှာပြောကြားခဲ့ပါတယ်စစ်ကောင်ဆောင်ရဲ့အဲ့ဒီလိုပြောကြားချက်ဟာလက်တွေ့အခြေအနေနဲ့ကိုက်ညီပါရဲ့လားဆိုတာဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားတာနားဆင်ပါရှင်
အနာသိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသူ့လက်ထက်မှာနိုင်ငံရဲ့တန်ရာဇာတတွေကိုအတန်းနိုင်ဆုံးပြပတင်ဖို့ရောင်းစားတာမလုပ်ခဲ့ပဲအဓိကစိုက်ပျိုးရေးထွက်ကုန်တီးနံတွေကိုပဲတင်ဖို့ပြီးနိုင်ငံဝင်ငွေရအောင်ရှာဖွေခဲ့ကြောင်းမန္တလေးမြို့မှာတိုင်းဒေသအစိုးရအဖွဲ့ဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့ပါတယ်အဲ့ဒီအတွက်စီထွက်သီးနှံအပါအဝင်စိုက်ပျိုးထွက်ကုန်တွေကိုအရင်ကထက်200ရာခိုင်နှုန်းထွက်ရှိအောင်သီးထက်အနေနဲ့စိုက်ပျိုးကြဖို့မန္တလေးတိုင်းအစိုးရကိုလမ်းညွှန်ခဲ့ပါတယ်။200ရာခိုင်နှုန်းဆိုတာအများနားလည်အောင်ပြောရရင်တော့နှစ်ဆထွက်ရှိအောင်လို့ဆိုလိုတာပါ။ဒါပေမဲ့သူ့ရဲ့အဲ့ဒီလိုလမ်းညွှန်ပြောဆိုချက်ဟာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့တကက်လက်တွေ့စိုက်ပျိုးရေးအခြေအနေနဲ့ကိုကန့်ညီပါရဲ့လား။သူ့လမ်းညွှန်ချက်ထဲမှာစီထွက်သီးနှံကိုအဓိကဇောင်းပေးပြောသွားပါတယ်။စီထွက်သီးနှံကိုအဓိကစိုက်ပျိုးကြတာကမြမပြည်အလဲပိုင်းမိုးကောင်ရေရှားဒေသဖြစ်တဲ့မကွေးတိုင်းပဲဖြစ်ပါတယ်။ဒါကြောင့်မကွေးတိုင်းအတွင်းကကုံတယ်ကြီးများအသင်ဦးဆောင်သူတဦးကိုမေးကြည့်ပါတယ်
။ဒီနေ့ကနန်းနီဘယ်ရီအရမ်းဘာမှတော့ဘူးမနေ့ကစံချိန်နဲ့50ရာခိုင်နှုန်းပဲထွက်တယ်လို့တော်တော်ဆိုးတယ်။ပထမလိုတဲ့ချိန်တော့မရွာဘူးလေအခုနှမ်းအောင်ရှင်းမမိုးရွာတာ။တောင်သူတွေတော်တော်ညီးတယ်။သိကိုတို့သိမကြံတော့ဘူးပေါ့။အားရော့သွားပြီပေါ့။ဒီနေ့ကနားဆိုခရနိစံချိန်လောက်မှမထွက်ခနဲ့ပြီးခဲ့တဲ့နှစ်က100ထွက်တဲ့လူကဒီနှစ်က50 40အဲ့လောက်ပဲထွက်တော့နန်းအောင်နေဖြစ်ကကြမှာမိုးမိလာဖြစ်တဲ့တော့ကအယောင်ဒီမလှဘူးအည်တွေးနေသွားပြီပေါ့အဲ့လိုပြောလို့ရတယ်ဟိုပြီးခဲ့တဲ့နှစ်ကလောက်နန်းအည်တွေးရတအားကောင်းမနေတော့ဘူးလေပြပပို့ဖို့လာလာကတော့လုံးလုံးစဲတော့ပို့တာတော့နည်းနည်းပါးပါးတော့ပို့လို့ရတယ်လေ quality ကတော့ခရနိစံချိန်မှာမီဘူး quality ညံ့သွားတာပေါ့သူတက်ကပြပထွက်ဖို့ကြိတာလဲနည်းနည်းလေးမှမလွယ်မှမလွယ်ပဲနဲ့တရုတ်လောင်ထွက်လို့သိမလွယ်ဘူးလေချင်းကြီးကဘာမှကိုပြောလို့မရသေးဘူးပို့တာတော့ပို့အောင်ပါပဲတရုတ်ပို့ရရင်တော့ quality တိတ်မရွေးဘူးပေါ့နည်းနည်းနိုင်ငံဂျပန်တို့ပါလို့ကြတော့ရွေးတယ်ဖြစ်စီကောင်းရွေးတယ်ပေါ့မလွယ်ဘူးမလွယ်ဘူးတရုတ်ကကိုကလမ်းကြောင်းတွေခဏပိတ်နေမန်လေးကလည်းမန်လေးကပွဲသားတွေကနေတဆင့်ပို့တာမန်လေးပွဲသားတွေလည်းကိုနည်းကမလုံရဲရောက်ပေါ့ကွာလမ်းကြောင်းမကောင်းလို့ပါအဓိကတော့တော့တရုတ်ကိုပို့ရတာများတယ်လေတရုတ်ကပို့လို့မရရင်တော့ဗီဒီယိုမှာလည်းအဲ့လိုပဲလည်နေရမှာပေါ့ခက်ခဲရှိမှာပေါ့ဂျပန်ကပစ္စည်း quality ရွေးတယ်သူတို့ကြိုက်မှအကြောင်းဝဖြစ်မှာမလွယ်ဘူးမလွယ်ဆိုတော့လမ်းကြောင်းတွေပိတ်ထားတဲ့အခါကျတော့အထွက်လို့မရဖြစ်နေရေချောင်းပို့ရမယ်ဆိုတော့လေရေချောင်းကကျတော့ပို့ဝင်မင်းထွန်ဖို့စီကကြီးတယ်ပေါ့ ကွန်ဖာရင်းနဲ့ဘာရင်းနဲ့အရန်ကြီးလို့နေလေစီရတဲ့အခြားနိုင်ငံပို့ရတာနည်းပါလေခုပြည်တွင်းမှာသုံးတာပဲများတယ်ဗမာနိုင်ငံစီရတဲ့တကယ်ကြအည်သွေးကမိအောင်မလုပ်နိုင်တဲ့သဘောနဲ့တူပါတယ်ပို့လို့မရအောင်စီဝေါ်ပို့လို့မရအောင်နှမ်းတော့ပို့ကြတယ်ဒီမြန်မာနိုင်ငံတကယ်စစ်မီအောင်နိုင်ငံကအစ်မစစ်မီအောင်မထုတ်နိုင်တာလည်းပါရမော့
တကယ်တော့စီထွက်သီးနှံဟာပြည်ပကိုတင်ပို့တယ်ဆိုပေမဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကိုပင်လယ်ရေကြောင်းကနေတင်ပို့နဲ့တင်ပို့ရတာမဟုတ်ပဲနယ်စပ်ကနေတရုတ်နိုင်ငံတဲကိုအဓိကတင်ပို့ကြတာဖြစ်ပါတယ်အခုတော့နယ်ဇီလန်တွေကလည်းပြည်တွင်းစစ်ကြောင်းပိတ်ကုန်ကြပြီဖြစ်တဲ့အတွက်မြန်မာပြည်ကစီထွက်သီးနှံဟာပြည်တွင်းဈေးကွက်တစ်ခုတည်းပဲရောင်းဝယ်ဖောက်ကားဖို့ရှိပါတော့တယ်အဲ့ဒီလိုအခြေအနေတွေကြောင့်အာဏာသိမ်းစစ်ကောင်းဆောင်ပြောခဲ့သလိုစီထွက်သီးနှံအပါအဝင်စိုက်ပျိုးထွက်ကုန်တွေနဲ့နိုင်ငံဝင်ငွေရှာဖွေဖို့ဆိုတာဟာဖြစ်နိုင်မဖြစ်နိုင်ကိုရေလက်ဒေသကစားသုံးစီလုပ်ငန်းရှင်တဦးကအခုလိုပြောပါတယ်
။ပြည်ပကိုပို့လောက်အောင်ကတော့ဒီနေ့နိုင်ငံကြီးခေါင်းဆောင်ရောက်ဘူးပေါင်လေလောက်နဲ့ပြီးနေမိုးဦးမှညံ့လာနိုင်ငံသားတွေပို့မယ်အဆင့်တရာတော့ဖြစ်နိုင်ပေကူရင်မှာစေကူရင်စစ်ပဲဟိုပို့လို့ရရင်တော့အမည်နာမလေးတစ်ခုတက်လို့ရရင်တော့ကလေးပဲရှေ့ကောင်းရှင်ပဲအမ်ဘယ်ဖြစ်နိုင်မလဲဘလို့မဖြစ်နိုင်ဘာရီမန်းကိုမသိဘူးတို့နိုင်ငံမှာဖြစ်ဖြစ်နေတာတော်တော်လေးကိုချိန်နေမကောင်းဘူးဟိုဟာစီရတဲ့နိုင်ငံနိုင်ငံသားအစိုးပို့မယ်ဆိုတော့ပို့ရတယ်တရုတ်လမ်းလည်းကိုပိတ်လို့လေအကုန်လုံးတရုတ်လမ်းဒီဘက်ကတို့ဒီလွယ်ချေဘုံဘုံလမ်းနဲ့သွားမြောင်ဘူးဆယ်ဟိုတက်မြောင်လေဒီဘက်ကလည်းလမ်းအကုန်လုံးလာကျွေးပါလေကြာနေပြင်းလွင်ဟိုဘက်ဘယ်မှမသွားမြောင်အဲ့တော့စီရတဲ့နိုင်ငံဘယ်သွားရောက်မှာတော့ဘယ်မှမသွားမြောင်ဂျပန်ဘက်ထွက်တာတော့ငါတော့သိပြီကြားမိအဓိကဟုတ်တယ်နယ်သာလန်ပဲအဲ့နယ်သာလန်အဓိကဒီတို့ပဲစီနိုင်စီရမယ်ပြည်တွင်းမှာလောက်ပါစီဘွာသူများအဖို့ကိုနေပါအောင်ပို့ပြည်တွင်းမှာမလောက်ဘူးလေဟိုနိုင်ငံเจ้าမထွက်ဘူးဆိုရင်ပေါ့ပြည်တွင်းမှာပဲသုံးမယ်ဆိုရင်ဒီပဲစီနိုင်စီစီကြလာမှာပဲမဖြစ်လို့ဆိုဒီကောင်ကနိုင်ငံเจ้าထွက်နေလို့လားဈေးရတက်နေတယ်နိုင်ငံเจ้าတန်းဝင်တော့ခင်မီရဲ့ဆက်တွေမရှိဘူးစီထုတ်တဲ့ဆက်တွေအချောက်ခံတဲ့ဆက်တွေစီစစ်တဲ့ဆက်တွေဟိုရှင်းရှင်းပြောလို့ရှိရင်ခင်မမီသေးဘူးက
စစ်ကောင်စီကောင်းဆောင်ညွှန်ကြားခဲ့တယ်လို့မျိုးမြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရခေတ်ကလည်းစစ်အာဏာရှင်ဦးနေဝင်ကအမျိုးသားသီးနှံဖြစ်တဲ့စဘာကိုနှစ်ဆတိုးထုတ်လုပ်ဖို့အတွက်စဘာပြည်စဘာစိုက်ကြိုးကြဖို့လမ်းညွန်ခဲ့ပူပါတယ်။အဲ့ဒီအချိန်1985နဲ့1980တဝိုက်ကနိုင်ငံအနှံ့စဘာပြည်စဘာဆိုတဲ့စိုင်းပုတ်တွေကိုထောင်ပြီးအကြီးအကျယ်ကျွေးကြော်ခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်အနည်းငယ်အတွင်းအထွက်နှုံးတွေတိတိတသာကြာဆင်းခဲ့ပါတယ်။သီးနှံတစ်မျိုးတည်းကိုတီးထပ်ဆိုင်တာဟာမြေစည်းလွာအာနိသင်တွေယောနေကုန်တယ်ဆိုတာတောင်သူလယ်သမားတွေသတိထားလာမိခဲ့ပါဗျ။အဲ့ဒီနောက်အရင်ကလိုမိုးစဘာပြည့်ရင်နှွေးစဘာဆိုပြီးစဘာတစ်မျိုးတည်းကိုဇက်တိုက်ဆိုင်ပြိုးတာမျိုးတိတ်မလုပ်ကြတော့ပဲအပြောင်းလဲအနေနဲ့ပဲအမျိုးမျိုးဒါမှမဟုတ်ပြောင်းစားတာတွေကိုဆိုင်ပြိုးလာကြပါဗျ။အဲ့ဒီလိုလောက်တာဟာမတူညီတဲ့သီးနှံအပင်တွေကနေစိုက်ပျိုးမြေတဲကိုတဘာဝမြေစီမြေနစ်တွေပြန်လဲထည့်သွင်းပေးနေတယ်ဆိုတာကိုတောင်သူလယ်သမားတွေဟာဘဝပေးအသည့်နဲ့ယဉ်ပြီးသိရှိလာခဲ့ကြပါတယ်။အဲ့ဒီအချိန်ကစိုက်ပျိုးရေးဝန်ကြီးဌာနကရောစိုက်ပျိုးရေးပညာရှင်တွေကသီးနှံတစ်မျိုးတဲကိုတစ်နှစ်ထဲနှစ်ကြိမ်ဇက်တိုက်သီးထက်အနေနဲ့စိုက်ပျိုးရင်တဘာဝမြေစီမြေနစ်တွေအမြန်ဆုံးခန်းချောက်သွားနိုင်တယ်ဆိုတာကိုတောင်သူလယ်သမားတွေကိုအသိပေးခြင်းပညာပေးခြင်းလုံးဝမရှိခဲ့ပါဘူးအလားတူစီထွက်သီးနှံစိုက်ပျိုးတဲ့ဒေသတွေမှာလည်းငွေပိုးရတဲ့နှမ်းတစ်မျိုးတည်းကိုတနေရာထဲမှာမစိုက်ပျိုးပဲဒီနှစ်နှမ်းစိုက်ရင်နောက်နှစ်မှာပဲစိုက်ပျိုးကြပါတယ်အဲ့ဒီလိုသီးနှံအပြောင်းလဲဟာသဘာဝအမြင်စီမြင်နှစ်တွေကိုပြန်လည်ဖြည့်တင်းပေးပါတယ်ဒါကြောင့်အခုအာဏာသိမ်းစစ်ကောင်းဆောင်အပါအဝင်စစ်အာဏာရှင်အဆက်ဆက်ဟာတိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပေါ်ယံအသိနဲ့ပဲဘယ်လိုလုပ်ရမလဲဆိုပြီးစိတ်แทပေါက်လာသလိုလမ်းညွန်လေးရှိကြတယ်လို့ရှင်းမီနောက်မီတောင်သူလယ်သမားကြီးတွေကပြောကြားပါဗျ။အဲ့ဒီလိုလမ်းညွန်ပြောဆိုတာကိုအောက်ခြေအစင်းစင်အာနာပိုင်တွေကအမိန့်တရလို့အကောင့်ထဲလိုက်လုပ်ကြတဲ့အတွက်လက်တွေမှာတောင်သူလယ်သမားစိုက်ပျိုးရေးသမားတွေပဲဒုက္ခရောက်ကုန်ခဲ့ကြရပါတယ်ဒါကြောင့်အာနာပိုင်အစစ်စင်ဟာရေဘူးပေါက်တာမလို့ခြင်းဘူးရေပါတာပဲလို့ခြင်းနဲ့ဆိုတဲ့စကားဟာသူတို့အတွက်လက်ဆွဲဆောင်ပုတ်တစ်ခုဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုလည်းပဲအာနာသိန်းစစ်ကောင်စီခေါင်းဆောင်ရဲ့လမ်းညွန်စကားကြောင့်အောက်ခြေအစစ်စင်အာနာပိုင်တွေကလိုက်ပြီးအကောင့်တွေပေါ်တဲ့အနေနဲ့သီးနှံတစ်မျိုးတည်းကိုနောက်ထပ်သီးထပ်ဆိုပြီးအရမစိုက်ခိုင်းပါကိုတောင်သူလယ်သမားစိုက်ပျိုးရေးသမားတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့တီးနှံအထွက်တိုးရေးတိုက်တွန်းမှုဟာလက်တွေ့ကျမှုရှိသလားဆိုတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကုခေမောင်စိုးမင်းကတင်ဆက်ပေးခဲ့တာပါ လေယာဉ်စာပြုတ်ရဲ့အကြောင်းသူလေသမားအစရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသက်ချက်အမြင်တွေကိုစုစည်းပြီးတော့ VOA ရဲ့အပတ်စဉ်အင်္ဂါနေ့ည6:00နာရီတိုင်းလို့လူလူမိတ်ဆွေရုံတန်လိုက်ပါလေကြည့်ရှုနိုင်ပါရဲ့ရှင် အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကိုမတင်ဆက်ပေးကြပါတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါရစေ 2021ခုနှစ်ဆရာနာသိမ်းမှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာရှေ့တန်းစစ်မျက်နှာပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုရန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ် ဒီဥပဒေချက်အပြီးမှာပဲလူငယ်တော်တော်များများကိုအတင်းအကြပ်မှဖမ်းဆီးခဲ့ရတာနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
၂၀၂၁ခုနှစ်အာနာတိန်အပြီးမှာမြန်မာပြည်သူ့စစ်တပ်ရှောက်တိုင်းရင်းသားလက်နက်ကိုင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောင်း
အာနာတိတ်စစ်ကောင်စီဟာအကြဆုံးများစွာနှင့်ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ်တပ်စခန်းတွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအသစ်တွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်ဒန်းပေးပြီးတော့ရှေ့တန်းစစ်မျက်နှာပြင်တွေကိုပို့ဆောင်ပေးနေတာလို့ရှိနေပါတယ်ဒီလိုအသင်းအာရမပြ
စာကိုပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အတိအကျဆိုတာမရှိတော့ဘူးနိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူးနော်ကိုပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းတယ်ဆိုတာလုံးဝမရှိပါဘူးပြီးတော့လည်းဘဲခစ်ဆက်ဆက်မှာဘဲမှမပြဋ္ဌာန်းခဲ့ပါဘူးဖဆာဘာလာကမန်ပြဋ္ဌာန်းမှုဥနေဝင်လည်းပြဋ္ဌာန်းမှုဥတန်းရွှေလည်းပြဋ္ဌာန်းမှုတော့အတိမပြည့်ဘူးပေါ့ဥတန်းရွှေကြတော့နော်အဲ့လိုလုပ်ခဲ့တာပေါ့အဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်သက်ထထောင်လို့ဖြစ်တာပေါ့ဟောတလောက်9000နှုန်းနဲ့9000နှုန်းနဲ့သူတို့ကစုသွားမယ်ဆိုတဲ့ခါကျတော့တနစ်ကို6000ရှိမယ်ဒီ6000ဆိုရင်စစ်တပ်ကြီးတစ်သက်ထထောင်တာပေါ့ထထောင်တာပေါ့အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကိရိယာတွေလစာတွေဒါသေဆုံးတန်ရတာတွေဆေးကုရတာတွေစရှိမယ်အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုင်းပြည်ဟာစီးပွားရေးကအလိုလိုအမှားကြနေတဲ့အခါမှာပိုးဆိုးသွားမယ်ဒါကျွန်တော်အစိုးရတွေပြောခဲ့တယ်တိကျတဲ့ချက်ကအရွယ်ရောက်တဲ့ကလေးတွေ session တွေက30ကအရွယ်ရောက်တဲ့လူငယ်တွေကြောက်မလို့ control လုပ်မှုစွန်အားကြီးပြတ်သွားတယ်။အကုန်လုံးကြောက်လန့်ထွက်ပြေးနေကြတယ်အခု။အဲအဲ့လိုမျိုးရှိတယ်။တော့အလုပ်ရှင်တွေမှလည်းမတည်ပြင်းနေဖြစ်တယ်။အဲတော့နိုင်ငံတကာမှလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုသူတို့ကပါဝင်ပြီးခံရသလိုဖြစ်တယ်။လူတွေစုပြုံပြေးလာတဲ့ခါကျ။ဒါသူတို့ကပြန်ဖန်ဖို့ပြန်ဖန်ဖို့ပြီးတော့ဒီဘက်ကလည်းစိတ်မှုအတင်းပြန်တန်းခိုင်းအဲ့လိုဖြစ်တယ်။အဲ့တော့အဲ့ဒီဟာကိုသူကဘယ်အတွက်တော့ဒီရပ်ပြီးသုံးတာလေဆိုတဲ့အခါကျတော့အဓိကကပါလဲဆိုတော့တစ်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုပ်မှာ2025ထဲမှာရွေးကောက်ပွဲလုပ်မှာဖြစ်တဲ့အနေနဲ့လုပ်မှာယူကရိန်းမှာရုရှားလုပ်သွားသလိုယူကရိန်းတိတ်တဲ့နယ်တွေကိုလုပ်သလိုတရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့အနေနဲ့လုပ်သွားမှာအဲလေးပုံတစ်ပုံလည်းယူမယ်ပြီးတော့မင်းအောင်လည်းတပါရလုပ်မယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့ဒီလမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်တပ်ကပြိုကွဲသွားလုံးဝစစ်သားတွေကစစ်လက်ပတ်ချင်တော့အဲ့လိုဖြစ်သွားပြီတခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအကြီးပေါ်ရိုင်းဂျာတောင်ထွက်ပြာရိုင်းဂျာတောင်ပြန်ပြီးတော့အမေဟွာပေးပါမယ်ဟိုတိုင်းရင်းသားပေးပါမယ်ဆိုစီးယုံပြီးစစ်တပ်ပြန်ထည့်ရတဲ့ဘဝတွေရောက်သွားတယ်ရိုင်းဂျာတောင်စုရတယ်ဗျာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ခါမှာခုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆွဲလမ်းတွေဆွဲပါအတင်းဆွဲအဲ့ဒါမျိုးအဲ့ဒါအဲ့ဒီအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိရင်အဲ့စစ်မှုထမ်းဥပဒေရတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့ तू ထုတ်တယ်အမိန်တော့လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လဲပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါတော့ဒီဥပဒေနဲ့အကာအကွယ်ပေးရတာဒီဥပဒေကုထိထုတ်မပေးဘာလို့ဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိစစ်မှုထမ်းဥပဒေကြောင့်မလို့ဖတ်ပြေးရင်ပြေးမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းအလွယ်လိုမရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်လည်းခံမှာမဟုတ်ဘူးနော်နိုင်ငံကြီးနော်နိုင်မှာမဟုတ်ဘူးသူလုံးမပါမှာပဲအာဖဂန်နစ္စတန်ကိုဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတာလीဆုတ်ရတယ်လीခင်ဗျာ တတ်သမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေဒါယူကရိန်းကိုခင်ဗျာဝါစားမယ်ဆိုလို့ကတော့ခင်ဗျာယူကရိန်းဘိုက်ထေးကတန်ချောင်းတွေထွက်လာပြီးတော့အဲ့ဝါစားတဲ့ကောင်ခင်ဗျာဘိုက်ပေါက်မှာပဲနော်ယူကရိန်းဟာဘယ်တော့မှတိုင်းတစ်ပိုင်းကျုံပြားမဖြစ်ဘူးအဖြစ်လဲမသူ့တမ်းပြီးတာမျိုးကဘာကြီးရတယ်အဖြစ်မကောင်ဒါကြောင့်လို့ကျွန်တော်တို့စိုးရိမ်စရာမရှိဘူးတိချက်ကတော့ယူကရိန်းကိုရုရှားကများနိုင်သွားခဲ့တော့ဆိုတဲ့ question ကကျွန်တော်ကတော့မပေါ်ပေါက်ထင်တယ်ပေါ်ပေါက်မှာကကျွန်တော်တို့နိုင်ငံပေါ်မှာအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံစီးရီးယားလို့ဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေ့ရဲ့ငွေတွေရှိတယ်အဲ့ဒါဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းစိုက်တာပဲတိချက်ကနော်အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါနောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောပြောတရုတ်ရဲ့ဟာလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လေနောက်တစ်ခါဟုတ်လားအဲ့ဒီလေးဘွယ်လောက်ကအသေးပဲတူကအတေဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကံရေနော်အဲခုနကဝါရေအဲနောက်တစ်ခါဟဲ့လားအဲ့ဒီပလောင်ရေတင်နေတော့အဲ့ဒါဒီကတော့သူတို့အသေးပဲအဲ့တော့အဲ့လေးဘွယ်လောက်မှငါးဘွယ်လောက်မှတေယုတ်ကလည်းအသေးကိုင်းထားတာသူ့ဩဇာအရန်ကြီးတယ်အဲ့ဒီခါမှာခင်ဗျာဒါပေါ့ပေါ်တော့တွက်လို့မရK3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကထောက်ခံထားတာဟိုလေးဘွယ်ကလည်းတရုတ်ကအသေးပဲအကုန်ပေးထားတာသူ့တပ်တွေပါဝင်လာလို့ရတယ်အခုတော့ဝင်မဲ့တကယ်ကဲလုံးနေတယ်စီးတွေပြအဲ့ဒီအန်ဒီရီကတော့အလွန်ကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုပါပေါ့ဗျာဆိုအရင်ကလွန်လာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောခြင်းတယ်ပေါ့လေ
မြန်မာပြည်သစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးကြီးမြတ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
။ဆိုရင်ဇာစစ်မှုထမ်းဥပဒေအကြောင်းကိုယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာနဲ့ YouTube တို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးရအောင်ပါ။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်စစ်သင်းကျိုင်းကကန့်သက်ထားတဲ့နေရာမှာဓာတ်ပုံနဲ့ဗီဒီယိုရိုက်ခဲ့လို့ဝေဖန်ခံနေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရင်းကြာဆုံးခဲ့ရတဲ့မိသားစုဝင်တွေရှိတဲ့ရွှေကျဲမိသားစုဝင်တို့ကထောက်ခံလိုက်ပါတယ်။ပြိုင်ဘက်ဖြစ်သူအမေရိကန်ဒုသမ္မတကမ်လာဟဲရစ်စ်ကတော့အဲ့ဒီလောက်ရကိုရှုံချလိုက်ပြီးတော့ဒါဟာနိုင်ငံရေးစစ်တမ်းထွင်တာပဲလို့ဝေဖန်လိုက်ပါတယ်။ Veronica Beltares Iglesias ရဲ့သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညာကပြောပြပေးပါပါရှင
်။ပြီးခဲ့တဲ့အပတ်ကအာလင်တန်စစ်သင်းကျိုင်းကအကွက်အမှတ်60မှာဓာတ်ပုံရိုက်ခဲ့လို့ဝေဖန်ခံနေရတဲ့ American သမ္မတဟောင်း Donald Trump ရဲ့မဲဆွယ်အဖွဲ့ကို Democratic Party သမ္မတလောင်းဒုသမ္မတ Kamala Harris ကလည်းဝေဖန်လိုက်ပါတယ်။ဒီအကွက်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုဗဟိုအစိုးရဥပဒေအရကော American စစ်ဌာနချုပ် Pentagon ရဲ့မူဝါဒအရကောတားမြစ်ထားပြီးတော့ Trump အဖွဲ့ဟာစစ်သင်းကျိုင်းကဝန်ထမ်းတယောက်နဲ့လည်းစကားများခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့ Harris ကဒီကိစ္စကိုအိတ်လူမှုကွန်ရက်မှာအခုလိုရေးခဲ့ပါတယ်။ကျွန်မရှင်းရှင်းပဲပြောမယ်။သမ္မတဟောင်းကနိုင်ငံရေးစတန့်လုပ်ဖို့တံမိုးထားရမယ့်မြေနေရာကိုမယိုမသိလုပ်ခဲ့တာပါလို့ရေးပါတယ်။ Republican သမ္မတဟောင်း Trump ကတော့သူအရင်တုန်းကပြောထားတဲ့အတိုင်းပဲ2021ခုနှစ်ကအမေရိကန်တပ်တွေအာဖဂန်ကရုတ်သိမ်းတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ကြာဆုံးခဲ့ရတဲ့စစ်သားရဲ့မိသားစုဝင်တွေကဖိတ်တဲ့အတွက်သွားခဲ့တာလို့ပြောပါတယ်။
He said to me ကျွန်တော်ကိုသူတို့ပြောတာကအံ့ဩစရာမရှိပါဘူးကျွန်တော်တောင်မစဉ်းစားမိပါဘူးသူတို့သားရဲ့အုပ်ကူမှာဓာတ်ပုံအတူရနိုင်မလားလို့ကျွန်တော်ကိုမေးခဲ့တာပါကျွန်တော်ကလည်းရတာပေါ့လူတိများအောင်လုပ်တာမဟုတ်ပါဘူးလူတိများအောင်လည်းလုပ်စရာမလိုပါဘူးကျွန်တော်ကလူတိများပြီးသားပါ
ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်း Trump Mayor ရဲ့အဖွဲ့ကစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရင်းကြာဆုံးခဲ့ရတဲ့မိသားစုဝင်ရှိတဲ့ရွှေကျဲမိသားစုဝင်တချို့ကထောက်ခံတဲ့ဗီဒီယိုနဲ့ကြေညာချက်ကိုထုတ်ပြန်ပါတယ် Trump Mayor ရဲ့အဖွဲ့ရဲ့လုပ်ရက်ဟာစည်းပေါင်ကြော်သလားလို့ ABC ရုပ်သံ This Week အစီအစဉ်မှာ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုမေးကြည့်ပါတယ
် I'm all for looking at what happened
ဖြစ်သွားခဲ့တာကိုတေချာလေ့လာမှာပါဒါပေမဲ့လည်းစိတ်မကောင်းစရာကဘိုင်ဒင်အစိုးရရဲ့အသုံးပြမှုတွေကြောင့်ဒီမိသားစုဟာ ကျဆုံးသွားတဲ့သူတို့ရဲ့မိသားစုဝင်တွေကိုအာလင်တန်စစ်သည်ညိုင်းမှာသွားတွေ့ရတာပါပဲအကြံဖက်ဝါရာဇ်ဝဲတွေတိုးလာတာဒါတွေနဲ့ပေါင်းပြီးနေဆက်စီယိုကျိုးပြက်သွားတာတွေကြောင့်နောက်ထပ်9/11လို့အဖြစ်ပြက်မျိုးထပ်ဖြစ်ဖို့ရှိပါတယ်နေဆက်လုံခြုံမှုအတွက်ကတော့ဟယ်ရစ်ရဲ့အမြင်ကပိုပြီးထိရောက်မယ်လို့ကိုလိုရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဂျရက်စ်ပေါ်လစ်ကပြောပါတယ်
ဒေါ်နယ်ထရန့်တင်ပြထားတဲ့နေဆက်တိုင်းစောက်တဲ့နီလန်းနဲ့နှိုင်းရှင်မှုမေးတဲ့အခါမှာတော့
The border wall, the Donald Trump. Donald Trump တင်ပြထားတဲ့နေဆက်တိုင်းအစီအစဉ်ကအကျိုးမရှိတဲ့ကိစ္စဖြစ်ပြီးခွန်တန်းပြည်သူတွေရဲ့ပတ်စံကိုဖြုံးပစ်တာပါပဲ။တခြားထိရောက်တဲ့အတားအဆီးမျိုးသုံးတာထက်နေဆက်တစ်ခုလုံးကိုတိုင်းစောက်ပစ်မယ်လို့သူကပြောနေတာပါ။ကမလာဟဲရစ်ပြောနေတာကနေဆက်လုံခြုံမှုတခြားဖြစ
ဆိုင်ရာလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်မှုခေါင်းစဉ်နဲ့ဖလော်ရီဒါဘီနယ်ပန်းဘီချ်ကနေဘတ်စကားနဲ့မဲဆွယ်ခရီးသွားကြမှာပါ။ Trump နဲ့ Vance မဲဆွယ်အဖွဲ့ကတော့အင်္ဂါနေ့မှာ Georgia နဲ့ Arizona ပြည်နယ်တွေမှာမဲဆွယ်ဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းထရမ့်အာလင်တန်စစ်တင်းကြားအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဒုသမ္မတဟဲရစ်ဝေဘန်ရဲ့အကြောင်းအမေရိကန်နိုင်ငံရေးဆောင်သတင်းဆောင်မအစီအစဉ်ကိုကိုငိမ့်ချန်းကတင်ဆက်ပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုတော့ရုပ်သံထဲမှာတွဲဖက်ပြီးတော့ည10နာရီတိတိကျထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ကမ္ဘာတလွခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကန်ဂျီရီအကြောင်းပြောပြပေးပါမယ်အာရှတိုက်နဲ့ဥရောပတိုက်မှာတရှိနေတဲ့အစ္စတန်ဘူမြို့တော်မှာလှပတဲ့ပင်လယ်ကမ်းခြေတွေအများကြီးရှိပါတယ်။မြို့ရဲ့မြောက်ဘက်မှာပင်လယ်နက်တောင်ဘက်မှာမမာရာပင်လယ်နဲ့ထိဆက်နေတဲ့ပင်လယ်ကမ်းခြေတွေစီကိုမတ်စုမြတ်မုံကကဘာတလွားခီးသွားစီစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဟာကဘာပေါ်မှာတိုက်ကြီးနှစ်ခုပေါ်မှာတည်ရှိနေတဲ့တခုတည်းသောမြို့ဖြစ်ပါတယ်။လူဦးရေ16တန်းလောက်နေထိုင်ပြီးတော့အမဲစီကနေတဲ့မြို့ကြီးရဲ့အရှိပဲအာရှတိုက်အချမ်းနဲ့အနောက်ဖက်ဥရောပတိုက်အချမ်းကိုဘော့စဖရက်ရေလက်ကြားနဲ့ပိုင်းခြားထားပါတယ်။မြောက်ဖက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တို့နဲ့ဝန်းရံထားတဲ့အစ္စတန်ဘူမြို့မှာပင်လယ်ကမ်းခြေတွေလည်းအများအများရှိပါတယ်။အစ္စတန်ဘူမှာတဲဖြူဖြူပင်လယ်ကမ်းခြေတွေရှိပေမဲ့ဥရောပကိုအပန်းဖြစ်ခီးထွက်ကြသူတွေကြားအစ္စတန်ဘူကမ်းခြေတွေကိုသိသူသိမ့်မများပါဘူး။ဒေသခံတွေကတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ပြင်မှာရေကူးနိုင်တာကထူးခြားမှုဖြစ်တယ်လို့မှတ်ယူထားကြပါတယ်။
Şimdi İstanbul'da tabii suya girmek de bir ayrıcalık bence.
İstanbul မှာရေကူးနိုင်တာအခွင့်အရေးတစ်ခုလို့ကျွန်တော်ထင်ပါတယ်။ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ထဲမှာရေကူးရတာတကယ်ကိုထူးတာပါ။ရေထဲကနေဥရောပတိုက်ဘက်ကိုကြည့်လိုက်အာရှတိုက်ဘက်ကိုကြည့်လိုက်နဲ့ဒါမျိုးကမ္ဘာတခြားဘယ်နေရာမှမှမရှိပါဘူး
။မြို့လယ်ကနေနိုင်ဝက်မိနစ်40လောက်သွားရင်ရေပြပြပင်လယ်ကမ်းခြေတွေစီကိုရောက်တာမို့တချို့မြို့ကန်တွေကနေ့တိုင်းနီးပါးကမ်းခြေတွေသွားပြီးတော့အပန်းဖြေနေကြပါတယ
်2-2.5 gibi geliyoruz. Voleybol oynamaya başlıyoruz. Ara ara denize girip ferahlıyoruz.
နှစ်နာရီလောက်ကရောက်ပါတယ်။ Volleyball ကစားပြီးတော့မောလာတော့ပင်လယ်ထဲမှာရေစိမ်းအနားယူပါတယ်။ဒီနေ့ကုန်နေပြီး7နာရီလောက်မှပြန်มาပါ
။ COVID ကရောဂါကြောင့်နိုင်ငံခြားခရီးသွားမဲ့အစားပြည်တွင်းမှာရှိတဲ့ပန်းဖြေနေရာတွေစီကိုဒေသခံတွေပို့ပြီးသွားလာနေကြတာမို့အစ္စတန်ဘူမြို့ကပန်းဖြေကမ်းခြေတွေမှာလူတွေပို့ပြီးတော့စီကားနေပါတယ်။ပင်လယ်နဲ့ထိဆက်နေတဲ့မြောက်ပိုင်းကကမ်းခြေတွေနဲ့မာမာရာပင်လယ်နဲ့ထိဆက်နေတဲ့တောင်ပိုင်းကကမ်းခြေတွေစုစုပေါင်းပင်လယ်ကမ်းခြေ80ကျော်ရှိတာမို့ကြိုက်တဲ့ကမ်းခြေသွားပြီးအပန်းဖြေနိုင်တာကမြို့ကန်တွေအတွက်အခွင့်အရေးတစ်ခုလိုဖြစ်နေတာပါ
သူတမီစီတပီအဝန်ဒရမနာဂရအစင်တစ်နေဂရ
ခြေကကြီးနေတာပဲဗျရာတီဥတုတို့ရေစည်းတို့ကြောင့်တော့တစ်ခါတစ်ခါနင်းနေနောက်သွားတတ်ပြီမဲ့အစ္စတန်ဘူးလိုမြို့ကြီးမှာခုလောက်ကြီးကြီးလင်းလင်းနဲ့ပင်လယ်ရှိနေတာပဲဆိုမှလေမနက်စင်တာကြီးလောက်ကစပြီးလူတွေရောက်လာတာခဏလေးအတွင်းမှာကိုကမ်းခြေမှာလူတွေပြည့်သွားတော့တာပဲဗျပင်လယ်ကတော့တိတ်ကိုလှပါတယ
်အာရှတိုက်ဖက်အချမ်းမှာရှိတဲ့ကမ်းခြေမှာမနက်စောစောလာပြီးတော့ရေကူးအပန်းဖြေလေးရှိသူဖြစ်ပါတယ်သူ့လိုပဲကမ်းခြေတွေမှာလာပြီးအပန်းဖြေသူတွေများနေလို့ပလက်ကလထိုင်နေရာရဖို့စောစောလာဥရတယ်လို့တချို့ကပြောပါတယ်
Ben bugün seneki yoğunluk kadar hiç görmedim. Yani insanlar neredeyse şey.
Dilaw luri mya ra ayin ga takha ma ma chong bu ba u. Pelak kal thain ri da nga lu ma ya ba u. Siwai pyatana ri cha ma luri ga ngwe chi chet de la ro apan phi khi le ma twa nai cha bu le. Mita su 4 yaung ne da bat sa khi twa ra akon khan me a sa. Tala long kan ni go la pyo yi ku lai lan shao pan phi lai sa lai taw lai ne na yu nai ne le.
တရကီနိုင်ငံမှာနိုဗင်ဘာကနေမတ်လအထိ၄လလောက်ကအေဂျင့်တဲ့လတွေဖြစ်ပေမဲ့ခြံတဲ့လတွေကရာသီဥတုကောင်းမွန်ပါတယ်။မတ်ကနေနိုဗင်ဘာအထိပြင်းပြအပူချိန်တွေကအနည်းဆုံး60ဒီဂရီဖာရင်ဟိုက်ကနေအမြင့်ဆုံး80ဒီဂရီဖာရင်ဟိုက်ဝန်းကျင်ရှိတာမို့ကမ်းခြေမှာအပန်းဖြစ်နိုင်တဲ့လတွေကတစ်နှစ်မှမနည်းလာပါဘူး။တရကီနိုင်ငံဟာအများစုအစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံဖြစ်ပေမဲ့တခြားမွတ်စလင်နိုင်ငံတွေထက်ကိုလူမှုအတိုင်းဝိုင်းခြားမှာပို့ပြီးတော့လွတ်လပ်ပွင့်လင်းမှုရှိပါတယ်။ဒါကြောင့်ကမ်းခြေတွေမှာဖုံဖုံဖိဖိဝစ်ဆင်ကြသူတွေရှိသလိုဥရောပမှာလို့ဘီကနီရေကူးဝစ်ဆုံဝစ်ဆင်သူတွေလည်းတွေ့ရနိုင်ပါတယ်။ Byzantine Empire နဲ့ Ottoman Empire လက်ထက်တွေမှာတည်းကမြို့တော်ဖြစ်ခဲ့တဲ့ Istanbul မြို့မှာလေးလာစရာယဉ်ကျေးမှုအမှုပညာနဲ့ဘိသုကလက်ရာတွေအများအပြားရှိပါတယ်။ Istanbul မြို့ကိုပင်လယ်ကမ်းခြေတွေထက် UNESCO ရဲ့အမွေအနှစ်အဖြစ်ထိန်းသိမ်းရမယ်လို့သတ်မှတ်ထားတဲ့အစအဦးတွေကြောင့်လာလေတဲ့ကမ္ဘာလှည့်ခီးတွေတွေကပိုများပါတယ်။အာရှတိုက်နဲ့ဥရောပတိုက်တိုက်ချင်းတစ်ခုပေါ်မှာတည်ရှိတဲ့မြို့မှာအခုလိုလှပတဲ့ပင်လယ်ကမ်းခြေတွေရှိတာကိုလူတွေအရင်ကထက်တော့ပိုပြီးတော့သတိထားမိလာကြပြီလို့ဒေသခံတွေကပြောပါတယ်
Gelmez. İstanbul'da deniz olduğu gelmiyor. Genelde onların Bodrum, Çeşme ya da herhangi bir
Pele Kanji ri chang pyo yin İstanbul go lure ga chechin pye ma myin ja ba bu. Aegean Pele bak ga Bodrum no Çeşme ro go be twei mi ja ba de. İstanbul ma ni de du ri hma be ti ja da ba. Da mae lun ga de 9 ne jaw law ga sa pi di bak ga Pele de ma ywet lwet khyi thwet phu naingan ja da ri la ni ja ba de.
ကမ္ဘာဥဒုယာသည်ပြောင်းလဲဖောက်ပြန်တဲ့ကြရဲ့ကြောင့်အစ္စတန်ဘူမြို့အပါအဝင်ကမ္ဘာမြို့တွေမှာအပူချိန်ပိုပြီးပူနွေးလာတဲ့အတွက်ပင်လယ်ကမ်းခြေသွားသူတွေပိုများလာပါတယ်။ဒါကြောင့်ကမ်းခြေလာသူတွေအတွက်ပလက်ကလထိုင်တွေနေကထီးကြီးတွေကိုအစ္စတန်ဘူမြို့တော်တာဝန်ရှိသူတွေကကမ်းခြေမှာပိုပြီးတော့ထားပေးနေပါတယ်။ဥရောပတိုက်နဲ့အာရှတိုက်နှစ်ခုပေါ်မှာထူးထူးခြားခြားတည်ရှိတဲ့အစ္စတန်ဘူမြို့ကပင်လယ်ကမ်းခြေတွေမှာတော့အခုထက်ပိုပြီးလူတွေများလာဖို့သာမြင်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကမ်းခြေရီကြောင်းကမ္ဘာတလွှားခီးသွားစီစဉ်မှာမတ်ဆူမြတ်မုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါနေ့ရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်နေနေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ Smart Rusi ကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါရှင
်။ပြီးခဲ့တဲ့အောက်တိုဘာလကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စစ်သွေးကြွတအူကိုတုတ်တင်လိုက်ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အောက်တိုဘာတိုက်ခိုက်မှုမှာတော့လက်ပစ်ပုံးကြောင့်ဖခင်သေဆုံးပြီးဒဏ်ရာရခဲ့တဲ့ကလေးငယ်2ယောက်ရဲ့အရှိမအချွေတောက်နေတဲ့ဗီဒီယိုတွေကဟာမတ်အဖွဲ့ဝင်ဖြစ်တဲ့အာမက်ဖူဇီဝါဇီယာဆိုသူကအစ္စရေးလေကြောင်းတိုက်ခိုက်မှုမှာတိတ်ဆုံးခဲ့တာဖြစ်တယ်လို့အတည်ပြုခဲ့ပါတယ်။ပုံရဲမင်းကြီးဖရန်စစ်ရဲ့အာရှပစိဖိတ်၄နိုင်ငံခီးစဉ်အတွင်းပထမဆုံးနိုင်ငံဖြစ်အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ပဲရောက်ပါတယ်။အသက်၈၈နှစ်အရွယ်ရှိပြီဖြစ်တဲ့ပုံရဲမင်းကြီးဟာဘာသာရေးအချင်းချင်းကြားမှာဆက်ဆံမှုတိုးမြင့်နိုင်မှုအတွက်အစ္စလမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပြီးတော့ပါပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာ12ရက်တာကြာမြင့်မှာပါပုံဟန်းမင်းကြီးကတော့လေရင်စီးချိန်အကြဆုံးခီးစဉ်တစ်ခုဖြစ်တယ်လို့လေရင်ဘောကဆင်းဆင်းချင်းမှာပဲသတင်းတောက်တွေကိုပြောခဲ့ပါတယ်တရုတ်နိုင်ငံဟာနည်းနည်းတဲ့ထောက်လှမ်းရေးဆိုင်ရာစိုးရင်ရမယ့်နိုင်ငံတစ်နိုင်ငံအဖြစ်နယူးဇီလန်ထောက်လှမ်းရေးဌာနကသတ်မှတ်လိုက်ပါတယ်ပစိဖိတ်ဒေသကျွန်းနိုင်ငံနယူးဇီလန်အနေနဲ့ပြည်ပကစွပ်ဖက်နှောက်ယှက်ခံရနိုင်တဲ့အန္တရာယ်ရှိကြောင်းလည်းဒီကနေ့ပဲပြောဆိုခဲ့တာပါနယူးဇီလန်ထောက်လှမ်းရေးဌာနရဲ့ချင်းချောက်မှုအန်ရဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာတော့နိုင်ငံအများအပြားကထောက်လှမ်းရေးလှုပ်ရှားမှုတွေကိုဖော်ပြထားပြီးတရုတ်နိုင်ငံရဲ့လုပ်ရက်တွေကတော့နည်းနည်းရှုပ်ထွေးပြီးတိဖို့ခက်ခဲတယ်လို့လည်းပြောထားပါတယ်။အထူးသဖြင့်တရုတ်ဟာဒေသခံတွေရဲ့စစ်မှန်ပြီးမတူကွဲပြားတဲ့အမြင်တွေကိုအစားထိုးနိုင်မှုအတွက်အာဏာရပါတီကိုထောက်ခံသူတွေပါဝင်တဲ့အဖွဲ့အစည်းတချို့နဲ့ဒေသခံအုပ်စုတွေကြားချိတ်ဆက်မှုတွေလုပ်ခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဆွဆွဲထားပါတယ်ရှင်။
တင်ပြခြင်းစကိုမက်ကလေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေက Rock McLean နဲ့ TN Wang တို့ပဲဖြစ်ပါတယ်။ View American အတန်လွှင့်အစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လူရဆနာပြေဝကြပါစေရှင်။ကျမလေးပါပါ This program.